ဟုတ်ကဲ့88မျိုးဆက်ပွင့်လင်းအဖွဲ့ကကျောင်းသားကောင်းဆောင်ကိုမြာ၏ NLD ပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်အဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပမောက္ခရှောင်းတန်တော်မြမဆန်ရပြည်ထင်တမ်မကြီးဟောင်းဖီကီပိုးမဲနဲ့ဂျပန်သတင်းတောက်တူရုကူဘိုတာတို့လည်းလွတ်မြောက်မှုထဲပါခဲ့ပါတယ်။ဒီနိုင်ငံသားတွေတဲ့ဒေါက်ကင်ဂျီဖောင်ဒေးရှင်းမှာလုပ်ခဲ့သူအမေရိကန်နိုင်ငံသားခံယူထားတဲ့မြမလူမျိုးကိုကျော်သေးဦးလည်းလွတ်လာခဲ့ပါတယ်။အမေရိကန်ပြန်ဖို့လေစိတ်အရောက်မှသူက
Whatever I'm saying so glad of for as a releasing
ဘာပဲဖြစ်ဖြစ်ကျွန်တော်ပြန်လွတ်လာတာအတွက်တကယ်ကိုဝမ်းသာပါတယ်။ဒါပေမဲ့ကျွန်တော်အသေးအစားမသိခဲ့ပါဘူး။သူတို့ကမကြေညာပေးခဲ့ပါဘူး။ကျွန်တော်တကယ်ကိုအံ့ဩခဲ့ရပါတယ
်။အဲဒီတော့အခုလိုလှုပ်ပေးမှုရဲ့ထူးခြားမှုကိုမေးရမှာ VOA American တန်ရဲ့မြန်မာပိုင်းဌာနမှဦးတက်လွင်ထွန်းက
ထူးခြားမှုအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အခုဟိုလှုပ်ပေးလိုက်တဲ့အထဲမှာလည်းနိုင်ငံရေးအကျဉ်းသားတွေတင်မကဘူးပေါ့ဗျာ။ဥပမာဖြင့်ဟိုဖန်ခံထားတဲ့ journalist တွေပါပါတာပေါ့။အဲ့တော့ဒီလှုပ်တယ်ဆိုတာကတော့ဒီလိုပဲအခါကြီးရက်ကြီးတွေနေကြီးရက်ကြီးတွေမှာနိုင်ငံတော်အကြီးအကဲလုပ်ပိုင်ခွင့်တရားအနေနဲ့သဘောထားပြီးတော့လှုပ်ကြတာပဲ။လှုပ်ကြတဲ့အခုဒီလိုလက်ရှိအခြေအနေမှာထူးခြားချက်ကိုပြောရမယ်ဆိုလို့ရှင်တော့အခုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခင်းအကျင်းမှာဒါမှမဟုတ်လို့ရှင်လည်းကျွန်တော်တို့မီဒီယာအခင်းအကျင်းမှာပေါ့နော်သူတို့အနေနဲ့ဘလောက်များလွတ်လွတ်လပ်လပ်ပြောရေးဆိုခွင့်တွေရှိလာမလဲပြောရေးဆိုခွင့်တွေလုံလာမလဲဆိုတော့အနေထားပေါ်မှာပဲမူတည်ပြီးတော့ထူးခြားချက်တရားအနေနဲ့ယူဆရမှာဖြစ်တယ်။ဥပမာအဖြစ်အခုဒီလွတ်လာတဲ့အနေထားမှာဖြစ်စီစဉ်တဲ့ဆန္ဒကတော့ political space ပေါ့နော်နိုင်ငံရေးဟိုအခြေအနေတွင်းမှာလှုပ်ရှားပိုင်ခွင့်တွေဘလောက်ရှိလာမလဲဆိုတဲ့အချက်ပေါ်မှာပဲမူတည်ပြီးတော့ထူးခြားချက်ကိုကျွန်တော်ပြောလို့ရမှာဖြစ်တယ်။အားလုံးလှုပ်ပေးလိုက်တဲ့အတွက်ကြောင့်မလို့တော့ကြိုးစားရမှာဖြစ်တယ်။ဒါပေမဲ့စက်ကြည့်ရမယ့်အဓိကအချက်ကဘလောက်ထိများပြောရေးဆိုခွင့်တွေရှိလာမလဲပြောလာနိုင်ကြမလဲဆိုတဲ့အပေါ်ပဲမူတည်တယ်ခင်ဗျ
။ဒီနေရာမှာဘာကြောင့်ဂျပန်နိုင်ငံသားသတင်းတောက်ကူဘိုတာလွတ်လာခဲ့ရပုံကိုလဲဂျပန်ဆိုရဖွဲ့အတွင်းဝင်ချုပ်ဟီရိုကာဇူမတ်ဆုနိုက
ကူဘိုတာ氏についてもマリアマチュミャンマー大使などからルイジに渡り早期解放
メシャクボラをလွတ်ပေးဖို့ကျွန်တော်တို့ရဲ့မြန်မာဆိုင်ရာတာမတ်ကြီးမာရီယာမအနေနဲ့မာနာပိုင်တွေကိုဇက်တိုက်ပြင်းထန်ထန်တိုက်တွန်းခဲ့ပါတယ်မြန်မာယာရှိတွေဘက်ကလည်းဒီနေ့သူလွတ်မြောက်လာမယ်လို့ရှင်းပြခဲ့တာမို့ဒါကဂျပန်ဆိုရရဲ့ပြင်းပြင်းထန်ထန်တောင်းဆိုခဲ့မှုကြောင့်ဖြစ်လာတာပါ
အဲ့ဒီတော့အခုလိုအချိန်မှာဘာကြောင့်လှုပ်ပေးတာဖြစ်နိုင်ပါလဲလို့ဆက်မေးရမှာဦးတန့်လွင်ထွန်းက
နံပါတ်၁ကတော့ဒီလိုလှုပ်ပေးတယ်ပါညာဆိုတာကတော့ကျွန်တော်တို့အချိန်နေအေးချမ်းနေတယ်ဆိုတဲ့သဘောကိုပြချင်တယ်ဆိုတဲ့သဘောပေါ့ကျွန်တော်တို့ normalcy ပေါ့နော်ဟိုဒီမှာဗမာနိုင်ငံရဲ့နိုင်ငံရေးအခြေအနေမှာထိမ့်သိမ်းထားတယ်ဆိုတဲ့နေရာမှာလူအချက်အရာထိမ့်သိမ်းထားတယ်ဆိုပေမဲ့လည်းအချိန်နေပေါ်မူတည်ပြီးအေးချမ်းပါရမှုရှိလာနေပြီဆိုလို့ရှိရင်ဒါတွေကိုပြန်လှုပ်ပေးတယ်အလားတူပဲဒါကသူတို့ပြောထားတဲ့အချိန်မှာ2023မှာဆိုလို့ရှိရင်ဒါကဟိုရွေးကောက်ပွဲတွေပါကြီးလုပ်မယ်အဲ့ဒီအချိန်မှာမရှိမဖြစ်ကတော့စစကျွန်တော်ပြောတဲ့ political space ပေါ့နော်ရွေးကောက်ပွဲလုပ်မယ်ဆိုလို့ရှိရင်ဟိုနိုင်ငံရေးလောကမှာပြောရေးဆိုခွင့်ရှင်တဲ့လှုပ်ရှားခွင့်ဆိုတာပြီးရမှာပဲဒါတွေကိုပြင်နိုင်ဖို့အတွက်အချိန်နေဖန်တီးပေးပါတယ်ဆိုတဲ့ပုံစံမျိုးအများမြင်လာအောင်ပြောတာမျိုးလည်းလုပ်ကြတာမျိုးလည်းဖြစ်နိုင်တာပေါ့။ဒါကြောင့်ဆိုတော့လောလောဆယ်မှာကူပါပဲ။အမေရိကန်အပါဝင်နိုင်ငံတော်တော်များများကမလေးရှားပေါ့နော်ဥပမာအဖြစ်။ဗမာပြည်မှာလုံမဲ့ရွေးကောက်ပွဲဆိုတာကိုလုံးဝကန့်ကွက်တယ်ဆိုပြီးပြောအခုလည်းကြိုပြောနေကြတာ။ဆိုတော့ဒီအခြေအနေအပေါ်မူတည်ပြီးသူတို့ဘက်ကလည်းစစ်တပ်အနေနဲ့လည်းဒါကိုလုပ်ကြတယ်လို့တော့မြင်လို့တော့ရနိုင်တာပေါ့ဗျ
ာ။ဒါအပြင်ဒေါက်ကင်ဂျီဖောင်ဒေးရှင်းရဲ့လာရောက်တော်စီမံကိန်းမှာဦးဆောင်လုပ်နေသူကိုကျော်ထေးဦးကလည်းရှိစေအခြေအနေကို
ဒီကခုလိုလိုဆိုအိမ်ပြန်ဘာလို့မလဲဆိုတာကိုမစင်းသားဘူးဘာမှဒီမလွတ်လပ်သေးတာပဲသိတယ်အဲ့လောက်တော့ပြောလို့ရတယ
်တကယ်တော့အခုတစ်ခေါက်လွန်မြောက်မှုတဲ့ NLD အစိုးရလက်ထက်ဒေါက်ဆန်းစုကြည်နဲ့အနီးကလုပ်ခဲ့သူအဓိကဝန်ကြီးတူဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံရိုးဝန်ကြီးဟောင်းဦးကျော်တင်ဆင်နဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်းဦးတန်းထေတို့ပြင်စာရေးဆရာမောင်သာချုံနဲ့ရွှေညဝါဆရာတော်နောက်သတင်းတောက်တချို့နဲ့နှုပညာရှင်တချို့လည်းပါဝင်ခဲ့ပြီးအခုလိုလှုပ်ပေးတာကအာဆီယံပါဝင်နိုင်ငံတကာဖိအားတွေလျှော့ချဖို့လည်းဖြစ်နိုင်တယ်လို့သုံးသပ်သူတချို့ကဆိုပါတယ်ခင်ဗျ